တော်ရရှိမြခင်ဗျာကိုနှစ်ပေါင်း50ကျော်60နီးပါးလောက်ဝင်းဖေငယ်စဉ်ဝင်းဖေတို့ထက်တန်းကျောင်းကကဗျာဝါသနာအိုကဗျာယူတငယ်ချင်းတွေပကြီးယူတငယ်ချင်းတွေစုမိကြတယ်တနေ့မှလှသိန်းဆိုတဲ့ကဗျာရောပကြီးရောဝါသနာပါတဲ့ကိုရန်ကျောင်းသားကလောကမှာလှတယ်ဆိုတာဘာကိုပြောတာလဲလို့ပြဿနာတင်လိုက်ပါတယ်ဒီတော့အနောက်ပြင်ကပဲပွဲစားသားကဗျာယူတင်မောင်အေးကမင်းမသိမချင်းမှန်ထားလောကမှာလှတယ်ဆိုတာမိမိစဉ်ကိုပြောတာတဲ့အားလုံးတင်မောင်အေးကိုဝိုင်းပြီးတော့ဆဲကြပါလေမိမိစဉ်ဆိုတာကအဲ့ဒီတင်မောင်အေးတစ်ဖက်သားကြိတ်ကြိုက်နေတဲ့ရှင်တန်းချောင်းသူကလေးလေဝိုင်းပြီးဆဲခါတာတောင်အဲ့ဒီတင်မောင်အေးဆိုတဲ့ကောင်ကဆက်ပြီးတော့အထွတ်တက်နေသေးတယ်လောကရဲ့အလှတရားအားလုံးဟာမိမိစဉ်ရဲ့မျက်နှာကလေးထဲမှာစုပြီးခဲနေတာကွာလေဒီတစ်ခါတော့အားလုံးကတင်မောင်အေးကိုဝိုင်းပြီးထိုးကြထူးကြထောင်းကြပါလေအဲ့ဒီတော့မှကဗျာယူတင်မောင်အေးကမျက်နှာကြောတက်ပြီးတော့အတီပေါင်းနဲ့စပြောပါလေငါအမြင်ပြောမယ်နော်လှတယ်ဆိုတာဘာလဲလို့ဒုံးဒီကြီးမေးလို့ဘယ်ဖြစ်မလဲတဲ့လှတယ်ဆိုတာသူ့ညာနဲ့သူအမျိုးမျိုးရှိနိုင်တာပဲတဲ့ပန်းတွေကဘယ်လိုလှတယ်အပင်တွေအရွက်တွေအကိုင်းတွေကဘယ်လိုလှတယ်ဆိုတာမျိုးတွေရှိသလိုတရိတ်ဆန်တွေကဘယ်လိုလှတယ်လူတွေကဘယ်လိုလှတယ်အိမ်တွေအဆောက်အဦတွေကဘယ်လိုလှတယ်ဆိုတာမျိုးတွေကသဘောသဘာဝတူမှမတူကြတာပဲလို့ပြောပါတယ်ဒီတော့ပကြီးယူဘော်လုံးယူဘန့်ဖေဆိုတဲ့အကောင်ကဝင်ပြီးတော့ထောက်ခံတယ်ဟုတ်လိုက်နေกว่าတယ်တို့ဘော်လုံးလောကမှာသိလှတဲ့ကံကြက်တွေသိလှတဲ့ကံွက်တွေဆိုတာသိကြရှိတယ်กว่าဒီတော့အလှတရားတွေဟာနေရာတိုင်းမှာအမျိုးမျိုးအစအစရှိနေကြတာပဲတဲ့ဒီတော့မှသတင်းစာအရိတာကြီးရဲ့တူအောင်ကျော်ဆိုတဲ့အကောင်ကဒါဆိုရှင်းနေတာပဲกว่าလူတွေမင်းနဲ့ကြိုက်လို့နှစ်သက်လို့လိုလားတဲ့ကိစ္စတွေကိုလှတယ်လို့ပြောဆိုသုံးနှုံးကြတာနေမှာပဲတဲ့ဒီတော့တခုမုံတခုဝတ်တရမှာကျင်တ်တတ်တဲ့သိန်းဆွေဆိုတဲ့ဗကြီးသမားကအတိတ်ပဲမရှိတာကွာငါဥပမာပြောမယ်ငါကဒွင်းသီးသိကြိုက်တယ်မင်းပြောသလိုသိလဲနှစ်သက်တယ်သိလဲလိုလားတောင့်ရတယ်ကွာဒါပေမဲ့ဒွင်းသီးအရသာဟာသိလှတာပဲလို့ငါအနေနဲ့ပြောဖို့နေနေသားသားစိတ်แท้မှတောင်မစဉ်းစားမိဘူးကွာဒွင်းသီးကိုမြင်မြန်ရင်လဲစူးကြီးတွေအပြည့်နဲ့ဒီအသီးဟာအထက်ကအဆန်တွေအရသာရှိသလောက်အသီးကသိပြီးအကြီးတန်တာပဲလို့မြင်နေကွာပြီးတော့ဒွင်းသီးရဲ့အရသာကိုလည်းသိလှတဲ့အရသာလို့တခါမှမတွဲမိပါအောင်နဲ့ဒီမှရင်အမြဲလူလဲလုံနေကြအောင်ကျော်ရဲ့အမြင်လဲနောက်ကောက်ကျသွားပြန်ပါလေအဲ့ဒီအချိန်မှာပဲပကြီးသင်တန်းပိုင်ဆရာဦးထွန်းဆင့်ရောက်လာပါလေညင်းခုန်ဆူညံနေကြတဲ့အဖြစ်ကိုပြဒနာရှင်လှသိန်းကိုယ်တိုင်ကရှင်းလင်းပြောပြပါတယ်ဆရာဦးထွန်းစင်ကအလွန်သဘောကျနှစ်ချိုက်တဲ့အပြုံးကြီးနဲ့ပါဝင်တင်ပြညှင်းခုံကြတဲ့သူတွေအားလုံးကိုစိတ်ပါလက်ပါချီးကျူးပါတယ်ပြီးတော့မှပါဝင်ကြတဲ့အကြောင်းသားတွေအားလုံးလှတဲ့ဆိုတာဘာကိုခေါ်တာလဲလို့သိကြပြီးတော့နားလေကြပြီဖြစ်တဲ့အကြောင်းအလှတရားတွေနဲ့ဂျုံတိုင်းလှပါပြီတဲ့အတော်လှတာပဲစသဖြင့်ယုံယုံကြည်ကြည်ရဲရဲရင်ရင်တုံတုံပြောဆိုခဲ့ကြတဲ့အကြောင်းဒါမဲ့သူတို့အားလုံးလှတယ်ဆိုတဲ့သဘောတရားကိုအပေါ်ယံကနားလည်နေကြတာဖြစ်တဲ့အကြောင်းအလှတရားအကြောင်းဂါဂနာနာသိဖို့ဆိုတာကတော့တက်လို့ရောက်မှအလှတရားဆိုင်ရာဘာသာဗေဒကိုဒသနိကဘာသာရဲ့အကိုင်းခဲ့ဖြစ်သင်ကြားနိုင်ရတဲ့အကြောင်းပြောဆိုရှင်းပြသွားပါလိမ့်ခင်ဗျာဆက်လက်တင်ပြပါကျွန်တော်ဝင်းဖေ